1369ခုနှစ်တပုဒ္ဒေလ16ရက်တထသာသောဒုတိယကျင်ဓမ္မနုပတ္တနာတတိပဋ္ဌာန်ခொနည်းတရားစခန်းကျင့်သုံးပွဲ၌ဟောကြားအပ်သောဘောဇဉ်ခொနှစ်ပါးမြတ်တရားတော်ဘုန်းကြီးတို့ဒီနေ့မှာဘောဇဉ်ခொနှစ်ပါးနဲ့ဝိရိယတန်ဘောဇဉ်ဆိုတဲ့ဘောဇဉ်တစ်ပါးအကြောင်းဟောကြားလာကြမယ်ပေါ့ရှင်းဥစွာတရားမဟောမီတရားမနာမီမှာတရားတော်ကိုဟောကြားတော်မူတဲ့စေနရာသုံးလောကထွတ်ထာတပည့်ညုမြတ်စွာဘုရားရဲ့အရဟံဂုဏ်တမသမ္ဗုဒ္ဓဂုဏ်ဘဂဝါဂုဏ်တို့ကိုအာယုံပြုပြီးတော့အလုံးနမောတသဘုရားရှိခိုးနဲ့ညီညီညာညာရှိခိုးပူဇော်ကြတော့ကြရအောင်နမောတသဗုဒ္ဓတော်သဟတော်သမ္မာသမ္ဗုဒ္ဓသရဟတောလူမင်းနဲ့မင်းဇမမင်းတို့ဤဝစင်ကိုယောပူဇော်သူကိုခန္တော်မူတိုက်ပါပိထသောအရဟတော1500ကိလေသာမဝေကွာတော်မူတတ်ပါပိထသောအရဟတောစိတ်ကိုရ၌ပင်မကောင်းမှုကိုပြုတော်မမူပြောတော်မမူကြံစီတော်မမူတတ်ပါပိထသောအရဟတောကိလေသာမံသဘုံဉဏ်ကိုအောင်တော်မူနိုင်တော်မူတတ်ပါပေထသောအရဟတောတန္တရာစေကန့်ကွက်တို့ကိုပယ်ဖြတ်ခုတ်ထွင်သုတ်တင်တော်မူတတ်ပါပိထသောသမ္မာသမ္ဗုဒ္ဓသာမဖောက်မပြန်တရားမှန်ကိုဆရာမကူတရားမူညာဖြင့်ထိုးတွင်၍သိမြင်တော်မူတတ်ပါပိထသောတသဘဂဝတောဣတရိယဓမ္မယတပိရိကာမတယတမိဘုံ၆လီနေပြည့်စုံတော်မူသောထိုမြတ်စွာဘုရားအာနမောနမာမိရှိခိုးပါ၏ရှင်ဘုရားနမောနမာမိကိုနှုတ်နှလုံးသုံးပါးပြောင်းပြော့မံကိုလျော့၍ကတော့ယူကျိုးလက်ဆုံမိုးကရှိခိုးပါ၏ရှင်ဘုရားအလုံးဘုရားရှင်ကိုရှိခိုးပူဇော်ပါဘုရားရှင်ကိုရှိခိုးပူဇော်ပြီးတဲ့နောက်ဝိရိယတန်ဘောဇဉ်ဆိုတဲ့တရားတော်ကိုဟောကြားလာကြမယ်အရင်တော့တတိတန်ဘောဇဉ် ဓမ္မဝိစီယတန်ဘောစင်ဆိုပြီးတော့ပုစင်နှစ်ပန်းဟောခဲ့ပြီးပြီမဉ္ဇဉ်ဘုံဉဏ်နိဗ္ဗာန်တို့ကိုရရှိဖို့အတွက်မဖို့နိဗ္ဗာန်တရားစီကိုရနိုင်တဲ့သူရဲ့လိုအပ်ချက်အင်္ဂါ9ချက်မှာတတိယမြောက်လိုအပ်တာသည်ဝိရိယတန်ဘောစင်ဝိရိယဆိုတဲ့စကားလုံးကဘုန်းကြီးတို့ပြိတ္တာအတွက်ရင့်မိပြီးသားဝိရိယဆိုတာပေးနေရမစို့လိုအပ်ပါလေလောကကြီးရာဓမ္မကြီးရာဒီနှစ်ဖြာစလုံးမှာဝိရိယမပါရင်အောင်မြင်မှုကိုမရနိုင်ဘူးလောကမှာပဲလုတ်ပဲကိစ္စဆောင်ရွက်သည်ဖြစ်စေဝိရိယနဲ့ကြိုးစားအားထုတ်မှပြည့်မြောက်တဲ့အောင်မြင်နေထို့တူပါပဲတရားရည်ရမှကြီးလိုက်လို့ရှိရင်လည်းပဲဝိရိယမပါရင်မရဘူးဘုရင်တို့အကဲခတ်ကြည့်တယ်ပေါ့တချို့ကလောကရည်ရမှဝိရိယတွေအားထုတ်ပေးမယ်လို့ဓမ္မရည်ရမှဝိရိယနဲတဲ့သူကတစ်မျိုးပေါ့တချို့တချို့ကြတော့လေပဲဓမ္မရည်ရမှာတော့ဝိရိယတွေကောင်းပါတယ်ဝိရိယတွေစိုက်ထုတ်ပါတယ်သို့တော်လည်းပဲလောကရည်ရကိစ္စတွေမှာလုံလဝိရိယမစိုက်ထုတ်ဘူးတဲ့ဒီလိုလူမျိုးလေရှိတယ်လောကရည်ဓမ္မရည်အရင်နှစ်မျိုးစလုံးမှာကြိုးစားပန်းစားနေလုံလစိုက်ထုတ်တဲ့သူလေရှိတယ်ပေါ့သူကတစ်မျိုးနောက်တစ်မျိုးကြည့်လိုက်မယ်ဆိုလို့ရှိရင်လောကရေဓမ္မရေဘယ်အရေးမှမဝိရိယစိုက်ထုတ်မှုမရှိတဲ့သူဆိုပြီးတော့ဒီလိုလူစားမျိုးကတစ်မျိုးလို့လေးမျိုးရှိတယ်ဘယ်နှမျိုးလဲဒီလေးမျိုးထဲမှာကိုယ်ပဲတဲ့ပါတလေးလို့ဒါကြည့်ရမယ်ပေါ့လောကရေရာဇီဝရေជីវရေလောကအတွက်ဆောင်ရွက်ချက်တွေမှာအကျိုးမှန်တဲ့တော့လောက်ပါရဲ့သို့တော်ဓမ္မရည်ဘက်မှာကြတော့ဒီလုံလဝိရိယကိုနည်းနည်းမှမသုံးဘုရင်တို့တရားလို့ဆိုတာလေးပဲလောကစည်းဝါရှာသလိုလောကမှာပညာရှာသလိုပေါ့ကြိုးစားအထုံမှုရှိရတယ်စိတ်ပံဝင်စားမှုရှိရတယ်ကြိုးစားအထုံမှုရှိတဲ့သူနဲ့မရှိတဲ့သူအောင်မြင်မှုရတာချင်းဘလို့မှမတူညီဘူးဒီတော့ဓမ္မရည်ရမှာကြိုးစားအားထုတ်မှုမရှိတဲ့သူဓမ္မရည်ရမှာမအောင်မြင်ဘူးပေါ့တချို့ကြတော့ဓမ္မရည်ရမှာကြိုးစားတယ်လောကရည်ရလုံးဝကိုဂယုမဆိုင်ဘူးလစ်လူရှုထားတယ်ဒီလိုလူမျိုးကတော့နေတယ်ပေါ့သူ့ဘဝမှာသူယက်တည်နေတာဒီဓမ္မအတွက်ပဲတရားသက်သက်ကိုသာအားထုတ်ပြီးတော့နေတယ်ဓမ္မရည်ကိုသာကြိုးစားလုံလပြုတယ်လောကရည်ဘာမှထဲမတွက်တော့အဲ့လိုလူမျိုးကတော့အနည်းစုဖြစ်မယ်ပေါ့တချို့ကလောကရေဓမ္မရေအရင်နှစ်မျိုးစလုံးမှကြိုးစားတယ်ကဲလူဖြစ်နေတော့လူအလုပ်တွေလုပ်တဲ့ချိန်ကမှလည်းပဲကြိုးစားပန်းစားနေနှစ်ဖူးကချွေချင်းမှကြားတဲ့အထိအားထုတ်တယ်တရားလုပ်ကိုအားထုတ်ပြီးဆိုတဲ့အချိန်ကမှလည်းထို့သူသည်ထို့ဝိရိယကိုမလျှော့တခါလေမောင်းတင်လာပြီးတော့ကြိုးစားပန်းစားနေအသည့်အကြီးအားထုတ်တယ်လောကဓမ္မနှစ်ဌာနမှာဝိရိယနဲ့ပြည့်စုံတယ်သူလောကဓမ္မနှစ်ဌာနမှာဝိရိယနည်းနည်းမှမရှိတဲ့သူဘာမှမကြိုးစားဘူးလောကရည်ရကြီးပွားဖို့အတွက်ချမ်းသာဖို့အတွက်အောင်မြင်ဖို့အတွက်ကိုလည်းပဲနှလုံးမသွင်းဘူးတရားရဖို့ဓမ္မရည်ရကိစ္စတွေမှာလည်းပဲအားထုတ်မှုလုံလဆိုင်မှုမရှိဘူးဆိုတဲ့သူတမျိုးလို့အဲ့ဒီလူလေးမျိုးတည်းမှာအကောင်းဆုံးသည့်လောကကြီးဓမ္မကြီးနှစ်ဌာနမြတ်တာအောင်ဆောင်ရွက်တဲ့သူအရင်နှစ်ပါးမှကြိုးစားအထုတ်နေတဲ့သူဖြစ်ဖို့တရားအရေးကြီးတယ်ပေါ့အဲ့တော့ဘုန်းကြီးတို့ဒီတရားလုံးနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်ဝိရိယတန်ဖိုးစင်မှာသိရမှာဒီဝိရိယရဲ့သဘောလက္ခဏာဝိရိယဆိုတာဒီဘာလက္ခဏာရှိတုံးဆိုလို့ရှိရင်ဥတ္တဟလက္ခဏာဘိနောစာပေမှာသုံးနေဥတ္တဟလက္ခဏာ ဒ္ဓဟာဆိုတာလုံးလပြုတ်နေတာကြောင်းကြဆိုင်နေတာအာထုတ်နေတာပေါ့ကြောင်းကြဆိုင်တယ်ဟာဒီလုံးကလုံးမှဖြစ်မယ်ဒီလုံးကမလုံးလို့မဖြစ်ဘူးဒီတစ်ချိန်ကတရားထုတ်မှဖြစ်မယ်ဒီတစ်နေ့ကအာထုတ်မှဖြစ်မယ်ဘာလုံးနေတော့ဆိုလို့ရှိရင်လုံးလပြုတ်နေတယ်တစ်ချိန်နဲ့တစ်ချိန်တစ်နေ့တစ်နေ့ကိုယ့်ရဲ့စိတ်ကိုပေါ်ပေါ်ပြီးတော့တရားအယုံဘက်ကိုရောက်လာအောင်ကြိုးစားပြီးတော့ဆွဲဆောင်နေတယ်ဆွဲခေါ်နေတယ်ပေါ့ကြောင်းကြဆိုင်နေတယ်ပူပင်မှုနဲ့ကြောင်းကြမှုနဲ့အမထုတ်လို့မဖြစ်ဘူးမလုပ်လို့မရဘူးဒါလုပ်ကိုလုံးရမယ်အလုပ်အဖြစ်မနေဆောင်ရွက်ရမယ်အလုပ်ဒါအရေးကြီးတဲ့အလုပ်ပဲလို့အဲ့ဒီလိုလုံးလန့်ပြုတ်အာထုတ်နေတာကြောင်းကြဆိုင်နေတာဒီဝိရိယရဲ့လက္ခဏာပါလက္ခဏာလေဝိရိယရဲ့လက္ခဏာကဲတချို့ကဘုန်းကြီးတို့တရားလို့အားထုတ်တယ်ဆိုတာဘာမှကြောင်းကြမဆိုင်ဘူးပူပင်မှုလည်းမရှိဘူးတရားရခြင်းရမရခြင်းလေအားသွားခြင်းနဲ့ခြင်းသွားမယ်နေခြင်းနဲ့ခြင်းနေမယ်အားထုတ်ခြင်းနဲ့ခြင်းအားထုတ်မယ်အားမထုတ်ခြင်းနဲ့ခြင်းအားမထုတ်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဒီတရားလုံးမှာကြောင်းကြမဆိုင်တဲ့သူပေါ့လုံးလအားမထုတ်တဲ့သူအဲ့တော့ကြောင်းကြမဆိုင်ဘူးလုံးလအထုတ်မှုမပြုတ်ဘူးဆိုလို့ရှိရင်ဘုရားတို့ပြိဿတရားရဖို့ဆိုတာလွယ်ရဲ့လားမလွယ်ဘူးတရားလောက်ကလေပဲခုနကလောကီကိစ္စလောကီရေးရအလုပ်တွေလိုပဲလုံးလပြုတ်ရတယ်ကြောင်းကြဆိုင်ရတယ်ကဲဈေးရောက်နေသူကလည်းပဲမနဲ့မိုးလင်းကဈေးရောက်ရမယ်ပဲချင်းအရာထားရမယ်ပေါ့ရောင်းဝယ်သမားကလည်းပဲကြိုးစားတယ်စိုက်ကြိုးတဲ့သူကလည်းပဲပဲချင်းမှာဘာဆိုင်ရမယ်ဘာလုပ်ရမယ်ပဲရှင်ကြလို့ရှိရင်တော့ပြင်ငါပဲလုပ်ငန်းဆောင်ရွက်ရမယ်ဆိုပြီးတော့စိတ်ထဲမှာအမြဲတမ်းထားပြီးတော့ကြောင်းကြဆိုင်နေတာသည်ဥဒ္ဒဟလက္ခဏာတဲ့အဲ့ဒါဝိရိယရဲ့သဘောလက္ခဏာနောက်တစ်မျိုးဘုန်းကြီးတို့ဝိရိယရဲ့ကိစ္စကိုကြည့်လို့ရှိရင်ဥပသမ္ပနရတ္တဥပသမ္ပနရတ္တဆိုတာအာပိထောက်ပံ့ခြင်းကိစ္စရှိဝိရိယသည်အားပေးတယ်ပေါ့ဒါကြောင့်တခါလေကြားလို့ရှိရင်ဘုန်းကြီးတို့ပြိဿနားလည်အောင်ဘုန်းကြီးကဝိရိယကိုတွန်းအားလို့လည်းပဲပြောတယ်ဝိရိယသည်ဘာအားလဲဝိရိယကတွန်းအားပေးအားပေးနေတာသည်ဝိရိယကဲလူနှစ်ယောက်တစ်ယောက်နဲ့တစ်ယောက်နဲ့ချင်းချင်းအားပေးကြတယ်မင်းဒါလေးလှုပ်ပါအောင်လှုပ်လိုက်ပါအောင်ဆောင်ရွက်လိုက်ပါအောင်ဒီတိုင်းပြင်မထားပါနဲ့ကိုညီပါအောင်လုပ်ပါအောင်ဆိုပြီးတော့ဘေးကနေပြီးတော့အားပေးအဲ့လိုအားပေးလိုက်ခြင်းအားဖြင့်ဘာဖြစ်လာတော့ဆိုလို့ရှိရင်စိတ်အားတွေတက်ကြွလာတယ်ဒီတော့ဝိရိယရှိတဲ့သူဝိရိယစိုက်ထုတ်နေတဲ့သူရဲ့စိတ်ကလည်းပဲအားတက်တယ်ပေါ့ဝိရိယရှိရင်အားတက်လာကဲဝိရိယသာမရှိဘူးဆိုလို့ရှိရင်ဘုန်းကြီးတို့ပြိဿအားတွေရောပြီးတော့မလုပ်ချင်တော့ဘူးမကန့်ညင်တော့သူတို့ပြည့်ဒီတရားလုံးမှာပုထုဇဉ်တွေအနေနဲ့တာမန်လူတို့အနေနဲ့တရားလုံးမှာမွေးလျော်ဖို့ဆိုတာမလွယ်ဘူးဒီတရားလုံးမှာမွေးလျော်နေအောင်ပျော်နေအောင်အားပေးနေရအဲ့လိုအားပေးနေတာဘသူကအားပေးမလို့ဝိရိယကအားပေးဘသူကအားပေးကိုယုံနာဓမ္မသင်္ခါရတွေရှုမှတ်နေတဲ့အခါမှာဒီယုံနာအာယုံတွေလွတ်မသွားအောင်ထိမ့်ပေးတာကတတိကျုံနဲ့အာယုံတွေမလွတ်တမ်းစောင့်ကြည့်နေတာသည်တတိပေါ့အဲ့လိုကြည့်နေတဲ့ယုံနဲ့တရားတွေကိုကြည့်လိုက်တိုင်းကြည့်လိုက်တိုင်းမှရှင်းကနေလင်းကနေသိသွားတာကပညာရှင်းရှင်းလင်းလင်းသိသွားတဲ့ဓာယုတ်ဓာနံဒီသဘောတရားကယုတ်တရားဒီသဘောတရားကနံတရားလို့တည်တည်ချာချာကာကနနာရှင်းကနေသိတာသည်ပညာနောက်တကဘုန်းကြီးတို့အဲ့လိုရှင်းရှင်းလင်းလင်းသိဖို့မလွတ်တမ်းကြည့်ဖို့အတွက်နောက်ကနေအားပေးနေရတာလုပ်ပါဟဲ့ရှုပါဟဲ့မှတ်ပါဟဲ့လို့တွန်းအားပေးနေတာကဝိရိယတွန်းအားပေးတာပါလေအဲ့တော့တရားလုပ်ကိုအားထုတ်နေတဲ့သူအတွက်လိုအပ်ချက်၃ခုဖြစ်လာပြီတတိယပညာရဲ့ဝိရိယရဲ့ဘယ်နှမျိုးလဲပါတယ်လေတတိပညာဝိရိယ၃မှပြည့်စုံပါအနည်းဆုံးဘုန်းကြီးတို့တရားလုပ်ကိုလုပ်တဲ့သူတရားရကျင်ပါလေဆိုလို့ရှိရင်ဒီ၃မျိုးမရှိလို့မရဘူး။ဘောဇဉ်9ပါး9ပါးစလုံးလိုတယ်ပေါ့။ကျင့်က ကျန်တဲ့ဘောဇင်တွေမဖြစ်သေးဘူးမရှိသေးဘူးထားတဲ့အခြေခံအနေနဲ့ဘုန်းကြီးတို့ပြိဿမှာရှိနေရပါသည်တတိဝိရိယပညာစိတ်အားတွေတက်လာဖို့တဲ့ဝိရိယနဲ့တွန်းအားပေးဟာငါလုံးမဖြစ်မဲ့အာထုံမဖြစ်မဲ့ဒါရည်ကြည်တဲ့လုံးဒါလုံးကိုလုံးဝမဲ့လုံးမဖြစ်မနေလုံးဝမဲ့ကြိုးစားလိုက်စမ်းပါရှုလိုက်စမ်းပါဖတ်လိုက်စမ်းပါပြင်းမနေနဲ့ပော့မနေနဲ့လို့ဘသူကတိုက်တွန်းနေလေဝိရိယကတိုက်တွန်းနေဝိရိယကတိုက်တွန်းအားပေးတဲ့အချိန်ကပါဘုန်းကြီးတို့ပြိဿာရှုရမှရတာသိကိုအားရတဲ့စိတ်တွေကလည်းတက်ကြွပြီးတော့စိတ်အားတွေတက်တယ်ပေါ့အဲ့တော့ဝိရိယသည်ဘာလက္ခဏာရှိတုံးဆိုလို့ရှိရင်ခုနကလုံလအထုပ်ပြုတဲ့လက္ခဏာဘလို့ကိစ္စရှိတုံးဆိုလို့ရှိရင်ထောက်ပံ့အားပေးတဲ့ကိစ္စနောက်တစ်ခုဘုန်းကြီးတို့ဝိရိယရဲ့ပစ္စုပ္ပန်လို့ပြောမယ်ပေါ့ဝိရိယပစ္စုပ္ပန်ကမဆုံးနစ်ဘူးဝိရိယနဲ့တွန်းပင်းနေတဲ့အချိန်ခါမှာဘုန်းကြီးတို့ပြိဿတ်เนาะမဆုံးတော့ဟာဒီလောက်ငါလုံးမယ်တေးသေးချာချာကြိုးစားနေတဲ့သူမဖြစ်ဖြစ်အောင်လုပ်တယ်မရရအောင်လုပ်တယ်ကိုလုံးကျင်တဲ့လုပ်တစ်ခုကိုအောင်မြင်တဲ့ကိစ္စတစ်ခုမှာတခါတည်းဇွဲနှစ်ပေးနဲ့ကြိုးစားအထုတ်နေတော့နောက်ပြန်လှည့်မယ်ဆိုတဲ့စိတ်ကူးမျိုးရှိကိုမရှိတော့မဆုံးနစ်တဲ့သဘောရှိတယ်နောက်တစ်ခါဝိရိယသည်ဘုန်းကြီးတို့ပြိတ္တနောက်မဆုံးတဲ့သဘောရှိကဲခုတချို့တရားလုံးအထုတ်တယ်ဟာငါရမမဟုတ်ပါဘူးဖြစ်မမဟုတ်ပါဘူးဒီလောက်ဆိုလို့ရှိရင်တော်ပြီဒီလောက်အထုတ်ရင်တော်ပြီဘောလို့စိတ်လျှော့သွားတာသည်ဘာလို့နေလဲဆိုလို့ရှိရင်ဝိရိယလိုတယ်ပေါ့ဝိရိယလိုတဲ့အခါမှာစိတ်အားကလည်းလျော့သွားတယ်စိတ်ကလည်းလျှော့လိုက်မဖြစ်ပါဘူးငါတလောက်အထုတ်လို့မှမရရင်ရမှာမဟုတ်ပါဘူးဖြစ်မှာမဟုတ်ပါဘူးလို့နောက်တော့သွားတာဝိရိယနေတာဝိရိယရှိနေတဲ့သူကြတော့ဘုန်းကြီးတို့ပြိဿဘရောမှနှောင့်မတွန်းဘူးလေရှေ့ကသာတိုးတိုးပြီးတော့တက်သွားတယ်ဟာဒီအချိန်မရနောက်တစ်ချိန်ဒီနေ့မရနောက်တစ်နေ့ဒီရက်မရလို့ရှိရင်နောက်တစ်ရက်ရကိုရရမယ်ဖြစ်ကိုဖြစ်ရမယ်လို့အဲ့ဒါစိတ်တင်းနေနော်စိတ်ထဲမှာတင်းပြီးတော့မဖြစ်ဖြစ်အောင်လုပ်တယ်မရရအောင်အားထုတ်တယ်အဲ့လိုမဖြစ်ဖြစ်အောင်လုပ်နေတာအားထုတ်နေတာမရရအောင်ကြိုးစားနေတာဒီဘာလို့ဆိုလို့ရှိရင်ဝိရိယပံဘောစဉ်ဘာတံဘောစဉ်လဲအဲအဲ့တော့ဝိရိယတံဘောစဉ်ဖြစ်လာဖို့အတွက်ခြေကအချက်လေးတွေပေါ့ဝိရိယတံဘောစဉ်ဘုန်းကြီးတို့ပြိဿမှာမဖြစ်သေးရင်ဖြစ်အောင်လို့တိထားမယ်ချက်ဆက်တစ်ချက်ပေါ့ရှိရမယ်အချက်ဝိရိယဖြစ်ကြောင်းဆက်တစ်ပါးအဲ့ဒီလင်္ကာလေးဘုန်းကြီးတိုင်ပြပေးအလုံးလိုက်ပြတော့မှတ်ပါလိုက်ဆိုပါအပေပေမြင်အာနိသင်မှန်ကျင့်လန်းစင်ခြင်းဆွမ်းလင်းယိုသည်အပေပေမြင်အာနိသင်မှန်ကျင့်လန်းစင်ခြင်းဆွမ်းလင်းယိုသည်အပေပေမြင်အာနိသင်မှန်ကျင့်လန်းစင်ခြင်းဆွမ်းလင်းယိုသည်ကဲဒါလေးချက်ဝိရိယဖြစ်ကြောင်းတရားလေးချက်ပေါ့ဝိရိယတရားတွေဖြစ်လောင်ကြိုးစားအထုံးမဲ့သူတည်တဲ့ဝိရိယတရားတွေဖြစ်ပေါ်စေဖို့အပေပေးကိုဆင်ခြင်ရမေဝိရိယနေနေတယ်ဆိုလို့ရှိရင်ဘာပေးဆင်ခြင်မေအပေပေးကိုဆင်ခြင်ရမေကဲလူတယောက်ဆိုတာဘုန်းကြီးတို့ခုရထားတဲ့တတ်တန်းဘာမှမကြောက်ဘယ်နေ့ဘယ်ရက်ဘယ်ချိန်ခါမှတည်ရမယ်ဆိုတာလေးပဲဘယ်သူမှတိတိကျကျခံဖန်းလို့မရဒီနေ့လည်းသေးနိုင်တယ်၊နေ့ပြင်လည်းသေးနိုင်တယ်။တလားတွင်တစ်နှစ်တွင်လည်းသေးနိုင်တယ်ပေါ့။ဒီတော့လူတယောက်သေပြီးပြီးပြီလား၊သေသွားပြီတဲ့ချိန်ခါမှာကိစ္စတစ်ခုပြတ်သွားပြီလားဆိုတော့မပြတ်သေးဘူး။တန်တရာဆက်လေသေးရင်နောင်ဘဝဆိုတာရှိနေသေး။အဲ့တော့နောင်ဘဝမှာလူတယောက်အတွက်သွားနိုင်တဲ့လမ်းကြောင်းရောက်နိုင်တဲ့လမ်းကြောင်းကြည့်လိုက်လို့ရှိရင်အပင်လေးပဲကြနိုင်လေလူသိပြီးရင်ပဲသွားနိုင် ကဲတချို့ကလူပြန်ဖြစ်တယ်တချို့ကနတ်ပြည်ရောက်တယ်တချို့ကအပေကြငရဲ့တရိစ္ဆာပိဋ္ဌာသူရကဲအပေလေးဘုံတရားဓမ္မသာယာမထားဘူးဆိုရင်လည်းမညံဘုံညာနေရှိမထားရင်အပေပြီးဆိုတာကိုရှိမှရှိနေတယ်အပေတကားဟင်းလင်းပွင့်နေတယ်ပေါ့မတရားဖို့တရားနေတဲ့ကတန်းစီပိတ်ဆို့မထားရင်ဘာတကားပွင့်နေအပေတကားပွင့်နေတယ်ငရဲ့တရိစ္ဆာပိဋ္ဌာသူရကဲဒီဘဝဒီကိုယ်သာရောက်ရင်ဆင်းရဲဒုက္ခအပေါင်းစုံနဲ့တွေ့ကြုံလိုက်မယ်ကိုယ်လည်းဆင်းရဲမှာပဲစိတ်လည်းဆင်းရဲမှာပဲအခုရောက်နေတဲ့ဒုက္ခအခုကြုံရတဲ့ဒုက္ခဆိုတာအသေးဖွဲ့အပေကြလို့ရှိရင်ဒီဒုက္ခတဲ့အစာပေါင်းများစွာများပြားတယ်ကြီးမားတယ်ဒါနဲ့ကိုအစာပေါင်းများစွာဆင်းရဲဒုက္ခရောက်နေရတဲ့ငရဲတရိစ္ဆာန်ပိဋ္ဌာသူရကေဒီအပေပေးကြီးငါမှရှိနေတော့အပေပေးကလွတ်အောင်တဲ့ငါသည်ကြိုးစားအားထုတ်နေရမေပေပေးကလွတ်အောင်မလုပ်နေရကပြင်းလို့ရှိရင်ဘုန်းကြီးတို့ပြိဿာအပေပေးနှမ်းစဉ်းစားကြည့်လိုက်။အပြင်းနေလို့ရှိရင်ဘာတရားမှသာယာမထမ်းရင်ဘာတရားမှအတိမထမ်းရင်ငါရဲ့တဏ္ဍာမှာတရားဓမ္မတွေရှိမနေဘူးဆိုရင်ဒီဘဝကသေလို့ရင်ငါသည်အပေကြနိုင်နေ။ကဲအပေကိုရောက်ချင်တဲ့သူမရှိဘူး။ပေကြချင်တဲ့သူရှိရလား။မရှိဘူးအပေမကြချင်လို့ရှိရင်ဘာလုပ်ရ။ကြိုးစားနေရဝိရိယနဲ့စိုက်ထုတ်ပြီးတော့အားထုတ်ရ။ဟာဒီချိန်မှာငါခွင့်ရရနေတာ။အေးစီစီပြည့်ပြည့်စုံစုံချမ်းချမ်းသာသာငါတရားကျင့်ဝင်ရတာအမတမကံကောင်းလို့။အဲ့တော့ဒီခွင့်ရငါရနေတဲ့ချိန်ခါမှာခွင့်ရအပြည့်ဝသုံးချပြီးတော့ကြိုးစားမှဖြစ်မယ်ပေါ့။ငါဒီကြိုးစားအထုတ်မှုလုံလဝိရိယသာမရှိဘူးဆိုရင်အချိန်မရွေးအပေကြနိုင်တယ်အပေရောက်နိုင်တယ်။အဲ့လိုအပေပီးကိုဆင်ញင်လိုက်ရင်လေဘုန်းကြီးတို့ပြိတ္တဝိရိယလေးတက်လာတယ်ပေါ့ပြင်းတဲ့ချိန်ခါမှာဝိရိယနေတဲ့ချိန်ခါမှာအပေပီးဆင်ញင်ရကဲဝိရိယရှိနေတဲ့သူစူးစမ်းအထုတ်နေတဲ့သူအတွက်ကတော့ဒီသဘောတရားဆင်ញင်နေစရာမလိုဘူးနော်တကယ်တမ်းစူးစမ်းအထုတ်နေတဲ့သူတည်တည်ချာချာကြင့်ကြံနေတဲ့သူအပေပီးသာလှမ်းပြီးတော့စဉ်းစားမိတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဝိရိယလေးလွန်သွားရောမနေရတော့ဘူးတက်တော့မှမရှိရဘူးစားတော့မှမစားရဘူးတစ်ချိန်လုံးအလားအိတ်တာတွေစားတာတွေဘာမှမထားတော့ဘဲနဲ့အဲ့ဒါတရားကြီးပဲလုပ်တော့မေးဆိုပြီးတော့ဝိရိယရှိတဲ့သူအပေပေးလှမ်းမြင်လိုက်တယ်ပေပေးကိုတွေးလိုက်တယ်ဆိုလို့ရှိရင်သူ့အတွက်ဝိရိယကလွန်သွားတတ်တယ်အဲ့တော့ဘုန်းကြီးတို့ပြိဿဝိရိယနေတဲ့သူကပေပေးကိုမလုပ်ရမယ်ဆင်ញင်ရပေပေးဆင်ញင်အာနိသင်မှန်ကျင်လန်းဆင်ញင်ပေပေးမြင်အာနိသင်မှန်ကျင်လန်းဆင်ញင်အာနိသင်နဲ့ဝိရိယရဲ့အကျိုးအာနိသင်တွေကိုမှန်းဆကြည့်လိုက်ပါဝိရိယရဲ့အကျိုးအာနိသင်တမှန်းဆပြီးတော့မြင်ကြည့်ငယ်လေးတွေကကိုယ်နဲ့အတူတကွပေါင်းသင်းလာတဲ့ပေါင်းသင်းမိတ်ဆွေတကယ်ချင်းတွေရှိဒီထဲမှာကြိုးစားတဲ့သူလည်းရှိတာပဲပြင်းတဲ့သူလည်းရှိတာပဲဘုန်းကြီးတို့လည်းပဲအရာလူလောကကောပေါ့ယန်းလောကမှာကောမိတ်ဆွေတကယ်ချင်းအပေါင်းအသင်းတွေမျိုးစုံနဲ့ပေါင်းရ။အဲအဲမှာကြည့်လိုက်တဲ့အခါကျတော့ပြင်းတဲ့သူတွေဘရောမှအောင်မြင်မှုမရဘူးထုတ်ထိတ်မရဘူးကိစ္စမပြီးဘူးပေါ့။ကြိုးစားအထုတ်နေတဲ့သူသူ့တိုင်းတန်တဲ့သူတော့ဖြစ်ထွန်းသွားတယ်ပေါက်မြောက်သွားတယ်အောင်မြင်သွားတယ်။ဘာကြောင့်သူတို့ဒီလိုမျိုးထုတ်ထိတ်ရအောင်အောင်မြင်သွားကြတာတော့ကြီးပွားတိုးတက်သွားကြတာတော့ဆိုလို့ရှိရင်ဝိရိယရဲ့အကျိုးအာနိသင်ကြောင့်ကဲ तू ကကြိုးစားတယ်ကိုကမကြိုးစားဘူးချင်းကြတော့ तू ကအောင်မြင်တယ်ကိုကမအောင်မြင်ဘူးဘာလို့တော့ကိုကပြင်းနေလို့ဝိရိယနေလို့ပေါ့အဲ့တော့ तू နဲ့ကိုနဲ့တူတူပဲတရားဓမ္မကြည်ကြံပွားများအထုတ်တယ် तू လည်းကြည်နေတာပဲကိုလည်းကြည်နေတာပဲအာ तू ကတော့ပြတရားတွေတိုးတက်ပြီးတော့သိသွားတယ်တနေ့တနေ့ပို့ပို့ပြီးတော့တရားတွေသိလာတယ်မြင်လာတယ်အစိမ့်ကလည်းပဲတနေ့တဲ့တနေ့ညင်သက်လာတဲ့အချိန်ခါမှာတရားဓမ္မတွေအထုတ်လို့လည်းချမ်းသာလာတယ်။ဟာကိုကဒီလိုမျိုးမဖြစ်ဘူး။တိုးတက်မှုကိုမရဘူးဆိုတာဒီဘုန်းကြီးတို့ပြိဿာဝိရိယလိုလို့ပေါ့။ဘာလို့လဲ။သတိပညာဝိရိယ၃မျိုးမှာစောစောကသတိတရားတွေထက်သန်လာဖို့လေဝိရိယလိုတယ်။ပညာတရားတွေစူးရှက်ထက်မြက်လာဖို့လည်းပဲဝိရိယလိုတယ်။နောက်ကဝိရိယနဲ့သာတွန်းအားပေးပြီးတော့ရှုမှတ်နေတယ်ဆိုလို့ရှိရင်သတိကလည်းတိုးတက်လာမှာပဲပညာကလည်းတိုးတက်လာမှာပဲ တတိပညာဝိရိယ၃မျိုးမှာဘာကအရေးကြီးတုံးတွန်းအားပေးနေဖို့အရေးကြီးအဲ့တော့အာနိသင်ကိုမှန်းစားကြည့်လိုက်ပါလုံလဝိရိယနဲ့ကြိုးစားအထုတ်မယ်ဆိုရင်လည်းကောင်းကျိုးချမ်းသာတွေကိုငါသည်ရမှာပဲကြိုးစားအထုတ်တယ်ကောင်းတဲ့နေရာမှာကြိုးစားအထုတ်တယ်ဆိုတာကောင်းကျိုးချမ်းသာတွေရစေဖို့ကောင်းကျိုးချမ်းသာတွေကိုရလာဖို့ဆိုတာမလွဲ့ဧကံမဲ့ဝိရိယရှိတဲ့သူသည်ကောင်းကျိုးချမ်းသာတွေရလိမ့်မယ်အကျိုးတရားတွေကိုဆင်ခြင်ကြည့်လိုက်လှမ်းမြော်ပြီးတော့ကြည့်လိုက်ပေါ့အဲ့တော့ဒုတိယတစ်ချက်နေတဲ့ဘုန်းကြီးတို့ဝိရိယနေလို့ရှိရင်ဝိရိယရဲ့အကျိုးတရားတွေစဉ်းစားကြည့်လှမ်းမြော်ကြည့်ဝိရိယကြောင့်ပေါင်းမြောက်သွားတဲ့သူတွေကြီးပွားချမ်းသာတဲ့သူတွေဝိရိယရဲ့အကျိုးအာနိသင်တွေခံစားနေရတာတွေကိုလှမ်းမြော်ကြည့်လိုက်ရင်လည်းကြိုးစားခြင်းစိတ်တွေပေါ်လာတယ်။ဝိရိယတန်ဖိုးစဉ်နဲ့ကြိုးစားအားထုတ်တယ်ဆိုတဲ့ဒီတရားတစ်ပါးဖြစ်လာလိမ့်မယ်။ဒါနှစ်ချက်ပေါ့နော်။အပေပြီးမြင်အာနိသင်မှန်းနောက်တစ်ချက်ကကျင့်လန်းစင်ခြင်းဘာလန်းစင်ခြင်းရဘုရားရှင်ကိုယ်တော်မြတ်ကြီးသည်တရားဓမ္မကိုကျင့်တော်မူတယ်။ဘုန်းကြီးတို့အခုအားထုတ်နေတဲ့တရားဓမ္မသည်တဲ့မြတ်စွာဘုရားရှင်ဟောကြားတော်မူတဲ့တရားဓမ္မမြတ်စွာဘုရားဟောတဲ့တရားဓမ္မဒီတရားဓမ္မကိုသိတော်မူမြင်တော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးသည်လည်းကိုယ်တိုင်ကြိုးစားကြင်ကြံတော်မူတယ်။ဒီတိုင်းအလကားတော့ဖြစ်မညံပုံညာနိဗ္ဗာန်ဆိုတာဘယ်သူမှမရဘူး။ဘုရားရှင်ကိုယ်တော်မြတ်ကြီးဘုရားဖြစ်ကိုရောက်တယ်အရတမဉ္စသဗ္ဗညုတချွင်ဉ္ဇံတော်တွေကိုရတယ်ဆိုတာဒီလေးပဲကြိုးစားကြင့်ကြံလို့ကဲလောင်းတော်သူမိတာဘုရားကနေပြီးတော့ပါရမီတွေဖြစ်အဲ့ဒီမှာဝိရိယပါရမီမပါဘူးလားကြိုးစားအားထုတ်တဲ့အတွက်ကြောင့်မို့လို့တဘွားတဲ့တဘွားအသိဉာဏ်တွေတိုးတိုးလာတယ်ညစွာဘုရားရှင်ကိုယ်တော်မြတ်ကြီးနောက်ဆုံးဘဝဘုရားဖြစ်မဲ့ဘဝမှာတော့မှကြိုးစားပြီးတော့ကြင်ကြံပွားများတဲ့ဒုက္ခရစရိယခဲရင်တဲ့အကျင့်ခက်ခဲတယ်ဆိုတဲ့အကျင့်ကိုမြတ်စွာဘုရားဘယ်နှစ်နှစ်ကျင့်သွား6နှစ်တိုင်တိုင်ကျင့်ရတယ်နော်ဒါနောက်ဆုံးဘဝပါရမီတွေပြည့်စုံနေပြီဒီဘဝမှာကျင့်တဲ့ဧကံဘုရားဖြစ်တော်မဲ့ပွင့်ငန်ဒီဆဲဆဲတော်မှာဘုန်းကြီးတို့မြတ်စွာဘုရားရှင်ပင်မခံဆင်းရဲခံသူမတူအောင်ခက်ခဲတဲ့တရားဓမ္မတွေတဲ့သူမတူအောင်ကျင့်နိုင်ခဲ့တဲ့ကျင့်စဉ်တွေကိုကျင့်ကြံသွားတယ်ဘယ်နှစ်နှစ်ကျင့်လဲ6နှစ်တော့ကိုဘုန်းကြီးတို့ပြိဿကျင့်နေတာဘယ်နှစ်နှစ်ရှိပြီ3ရက်ပဲရှိသေးတယ်တော့တိတ်မကွာပါဘူးဟိုကပါရမီတွေပြည့်နေနောက်ဆုံးဘဝရောက်နေတဲ့သူတော်မှ6နှစ်ကျင့်နေသေးတယ်သူတို့3ရက်လောက်နဲ့တရားမရလို့စိတ်ပြက်တယ်ဟာငါတို့ကျင့်တာဘာမှလည်းမထူးသေးဘူးတရက်ရှိသွားပြီနှစ်ရက်ရှိသွားပြီသုံးရက်ရှိသွားပြီဘာမှလည်းဖြစ်မလာသေးဘူးဆိုပြီးတော့အားရရော့နေတယ်ကျင့်လန်းလေးဆင်ခြင်ကြည့်လိုက်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်လုံလဝိရိယနဲ့ကြိုးစားပန်းစားကျင့်ကြံတော်မူတဲ့နှစ်ပေါင်းများစွာဘဝပေါင်းများစွာလေးသင်ခြင်းနဲ့ကမ္ဘာတသိန်းကာလကြာအောင်ပါရမီတွေဖြည့်ကျင့်ပြီးတာတော့မှ6နှစ်တိုင်တိုင်ဒုက္ခရစရိယကိုကျင့်နေကျင့်နိုင်ခဲ့တဲ့အကျင့်လူသားမန်တွေမကျင့်နိုင်တဲ့အကျင့်မျိုးကိုကျင့်ကြံနေကဲအဲ့တော့တို့လည်းပဲအဲ့ဒီသဘောမျိုးပေါ့ဘလောက်ပဲခက်ခဲဘသူတွေမကျင့်နိုင်ပါစေငါတို့ကျင့်နိုင်ရမယ်ကြိုးစားပြီးတော့ကျင့်ရမယ်ဘုန်းကြီးတို့မြန်မာစကားရှိတယ်ကြိုးစားရင်ဘာဖြစ်တယ်ဘုရားဖြစ်တယ်နော်ကဲအဲ့ဒီစကားမှပဲကြည့်လိုက်ပေါ့ဘုရားဖြစ်တာတော့မှရိုးရိုးတန်းတန်းနဲ့ပေါ်ဒီပေါ်ဆာနေလို့ပြင်းနေလို့ရလားဘာလို့မှဖြစ်ကြိုးစားမှဖြစ်တယ်ကြိုးစားပန်းစားနဲ့ကြင်ကြံတော်မူပြီးတော့ဟောကြားတော်မူတဲ့ဒီတရားဓမ္မသိမြင်တော်မူတဲ့ဒီတရားဓမ္မတွေကိုရအောင်သိမဲ့တဲ့ကြင်မဲ့ဆိုရင်လေကြိုးစားမှရမေဘာလို့မှရဒီတိုင်းထိုင်နေုံနဲ့ရမလားဧကစားကနဲ့ဘုန်းကြီးတို့ပြိတ္တရမယ်မထင်နဲ့အလွယ်လေးနဲ့တော့မရဘူးတရားလို့ဆိုတာလေကြိုးစားရနော်လောကကြီးရာလောကအလုပ်တွေကိုဘလောက်ကြိုးစားခဲ့လဲစဉ်းစားကြည့်ပေါ့စားကြက်တဲ့သူတွေကလည်းပဲအေးပြက်ခံပင်ပန်းခံကြက်မှတ်နေရ။သွားခြင်းနဲ့မသွားရစားခြင်းနဲ့မစားရနေခြင်းနဲ့မနေရကြက်နေရ ကစီဝါရှာတဲ့အချိန်ကလည်းနေဖို့မရှောင်မိုးရမရှောင်ကြိုးစားနိုင်လို့မှဖြစ်ထွန်းလာတယ်အောင်မြင်လာတယ်ဒီတိုင်းပဲပေါ့တရားဓမ္မကိုကြင်ကြံပွားများတဲ့အချိန်ကမှလည်းကြိုးစားကြင်ကြံနေရမယ်အပေပြီးမြင်အာနိသင်မှန်ကျင်လန်းစင်ခြင်းနောက်တစ်ချက်ကသံဃာတွေနဲ့ဆိုင်တယ်ပေါ့ဆွမ်းကိုယူတည်ရဥစားတော့နေတဲ့အာဟာရဖုံးပေသုံးဆောင်နေတဲ့ဆွမ်းဆွမ်းနေတဲ့ဖုံးပေစားတော့နေတဲ့တန်ခါတော်ရှင်မြတ်ဒီဘာလို့ရမေယူတည်ရမေဘာလို့ယူတည်ရမလဲဒါလှူကြတန်းကြတဲ့အလူရှင်တွေစေတနာနဲ့သရတရားနဲ့လှူဒန်းလာတဲ့ဆွမ်းဆွမ်းရင်းတွေပေါ့သူတို့ကဘလို့စိတ်ထားမျိုးနဲ့ဘလို့စိတ်ကူးမျိုးနဲ့လှူဒန်းကြတာလို့ဆိုလို့ရှိရင်ဟာတရားဓမ္မကျင့်နေကြတဲ့အတုံးနေတဲ့ယောဂီသူတော်စင်တွေမပေမပန်ကြည်ကြံနိုင်ကြပါစေ၊ပွားများအားထုတ်နိုင်ကြပါစေ။ဒီစွာအာဟာရကိုဖုံးပေးကြတဲ့ချမ်းသာစွာနဲ့ကြည်ကြံနိုင်ပါစေ။ဒီတိုင်းအလကားလူတာမဟုတ်ဘူး။ဘုရင်တို့အခုစွန့်လူကြတယ်ဆိုတာဒီတရားကျင့်ဖို့လူတာ။ဘာလို့ဖို့လူတာ။ကတရားကျင့်ဖို့လူတဲ့စွန့်ကိုတရားမကျင့်ဘဲနဲ့ပြင်းပြီးတော့နေပြီးတော့စားလို့သင့်ပါမလား။တင်ဘူးတဲ့ယူယူတီတီစားမယ်ယူတီတဲ့ဆိုတာဒါပဲသူ့ရဲ့စေတနာသရတရားပြန်ငဲ့ပြန်ထောက်မဖြစ်ဘူးတို့ဒီတိုင်းအချောင်စားလို့တော့မဖြစ်ဘူးပြင်းပြီးတော့စားလို့တော့မဖြစ်ဘူးထိုက်တိုက်တန်တန်ငါတို့ဒီတဲ့ကြိုးစားကြင်ကြံနေရမယ်ကျင့်ဖို့လူတဲ့စွမ်းဒါကျင့်ဖို့ကျင့်နိုင်ဖို့အားထုတ်နိုင်ဖို့အတွက်ချမ်းချမ်းသာသာနဲ့တရားဓမ္မတွေကြင်ကြံနိုင်ဖို့အတွက်လူနဲ့စွမ်းကိုယူတီလေးစားစွာနဲ့စိတ်ထားမယ်ဆိုရင်လေဝိညာဉ်လေးဖြစ်လာတယ်။ဘုန်းကြီးတို့အယမိတ်္တဆိုတဲ့အရှင်မြတ်တော်ဘာတီဟိုခိကပေါ့။အဲ့ဒီအရှင်မြတ်ဒီရွယ်လေးတရားအမိပြုပြီးတော့တရားကျင့်။အဲ့ဒီချိန်ကမှသူ့အဓိကအားဖြင့်ထောက်ပံ့နေတာကသံမိနှစ်ယောက်ဆင်းရဲပါလေ။ပြင်ပမှာလောကန်စားတော့နေရတဲ့သံမိနှစ်ယောက်ကဒီရန်တော်အရှင်ယမိတ်္တကိုတကယ်သန်းရင်ပမာတဘောထားပြီးတော့ဆွမ်းသင်္ကန်းကြောင်းစီပစ္စည်းလေးပါလိုအပ်တာတွေထောက်ပံ့နေစဉ်နေတိုင်းအရှင်မြတ်ဆုံးကကြွပြီဆိုလို့ရှိရင်အဲ့ဒီရွာတခြားအိမ်တွေကဆွမ်းလောင်းနေဖြစ်စေမလောင်းနေဖြစ်စေဒီသားမိနှစ်ယောက်ကတော့ဖြစ်မဖြစ်မနေလောင်းတခြားအိမ်တွေကလူတန်းနေဖြစ်စေမလူတန်းနေဖြစ်စေတဲ့ဒီအိမ်ကတော့အမြဲတမ်းလူတွေသူ့အတွက်ကျေးဇူးများတယ်သားမိနှစ်ယောက်ပေါ့တနေ့ကျတော့အယမိတ်္တရှင်မြတ်ဆုံးကံကြွလာအချင်းကနည်းနည်းစောသွားတယ်တပိတ်လေးပိုင်ပြီးတော့အိမ်နောက်ရောက်လာတော့အိမ်ထဲမှာရှိနေတဲ့ဆင်းရဲတဲ့ဆင်းရဲသူမှမိသားစုနှစ်ယောက်တူတူတူနဲ့အမိဖြစ်တဲ့သူကသမီးကိုမှားနေတာငါသမီးတဲ့ခဏနေကြရင်းနဲ့သင်းရဲအကိုကြီးအယမိတ်္တရှင်မြတ်ဆုံးကံကြွလာတော့မေအဲ့ဒီမှာသမီးရဲတဲ့ငါတို့ရှာတာဖွေတာစူးစောင်းတာတွေအထဲကကောင်းစားဖြစ်တဲ့ဆွမ်းဆွမ်းရင်းနေလောင်းလိုက်ပါလှူလိုက်ပါတဲ့တိုးသားမိနှစ်ယောက်ကတော့ဖြစ်မနေ့ကညကစားလို့ကြံတဲ့ထမင်းညံလေးစားကြတာပေါ့အရှင်မြတ်ကကောင်းမွန်တဲ့အာဟာရတွေဆွမ်းဆွမ်းရင်းတွေကိုလောင်းလှူဖို့အမေဖြစ်တဲ့သူကမှားချာသမီးကလည်းအမေစိတ်ချပါဘာမှမဘူးနဲ့သမီးလောင်းလိုက်ပါမယ်စိတ်ချပါပေါ့အဲ့လိုသမီးနဲ့ပြောနေတဲ့စကားခုနကအယမိတ်္တအရှင်မြတ်ကြားတော့စိတ်ထဲမှာထိခိုက်သွားကြည်စမ်းတဲ့ဒီမိသားစုဒီသမီးနဲ့ဒီတဲ့ငါနဲ့ရွှေမျိုးသားချင်းတော်တာလည်းမဟုတ်ပါဘူးညီကိုမောင်တမလည်းမဟုတ်ဘူးတကယ်ကိုစေတနာတရားတရားနဲ့သူတို့ဒီတဲ့လူတန်းနေကြတယ်ထောက်ပံ့နေကြတယ်သူတို့လူပန်းထောက်ပံ့နေတယ်ဆိုတာကုသိုလ်ရအောင်လို့ကုသိုလ်ဖြစ်အောင်လို့လူနေတာငါကြင်ကြံပွားများအားထုတ်နိုင်တဲ့တရားဓမ္မတွေကြင်ကြံနိုင်စေဖို့လူတန်းနေကြတာအယမိတ်္တရှင်မြတ်တကယ်ကိုတရားကျင့်တဲ့အရှင်မြတ်ပဲတောကြောင်မှာတပါးနဲ့နေတရားအားထုတ်တဲ့တရားရှာတယ်ဒါပေမဲ့လို့ကျင့်နေလိုက်တာတစ်နေ့နဲ့သုံးနေ့လေးနဲ့တရားမရသေးဘူးဒီနေ့တော့ပြခုနကသံမိနှစ်ယောက်ပြောတဲ့စကားကြတော့သူ့စိတ်ထဲမှာထိခိုက်သွားတယ်မဖြစ်ဘူးတဲ့ငါဒီဒီစွမ်းကိုပေါ်ပေါ်တန်တန်လူခံမဲဆိုရင်တော့မဖြစ်တော့ဘူးအလူရှင်ဖြစ်တဲ့တက္ကသကမကြီးရဲ့စေတနာတရားတရားကိုငါဒီငဲ့ညာရမယ်ထောက်ထားရမယ်ကဲသူတို့ရှိလို့လူတန်းလည်းမဟုတ်ဘူး မရှိတဲ့အထဲကစုဆောင်းပြီးတော့လှူရတာငါတရားဓမ္မကြင်ကြံပွားများတဲ့ခြင်းခါမှာချမ်းချမ်းသာသာနဲ့ကြင်ကြံနိုင်စေဖို့လှူကြတာအဲ့တော့ကြိုးစားကြင့်မှဖြစ်မယ်တော့သူဆောင်းရမယ်ဆွမ်းသူလှူခိုင်းရမယ်ဆွမ်းကိုယူသေးတဲ့လေးစားအလူရှင်တွေရဲ့တရားတရားကိုလည်းပဲအလေးထားတယ်ပေါ့ငါဒီတရားဓမ္မကိုကြိုးစားကြင့်မှဖြစ်မယ်ဒီဆွမ်းကောင်ကလူခံဖို့တရားရမှဖြစ်မယ်အယမိတ်တရှင်မြတ်ဆွမ်းမခံသေးပဲနဲ့ပြန်လှည့်သွားကြောင်းပြန်သွားခါတိုင်းခါတိုင်းတော့တရားဓမ္မကြင့်တာပဲအထုတာပဲခါတိုင်းကတလောက်စိတ်ထဲမှာတက်ကြွမနေဘူးဒီနေ့တော့အယမိတ်တရှင်မြတ်ရဲ့စိတ်တွေကတက်ကြွနေတယ်တရားကြင်ကြင်စိတ်တွေပြင်းပြင်းထန်ထန်ဖြစ်နေတယ်တရားလည်းပဲသိကိုလိုချင်နေရချင်နေအသေးချာကြိုးစားပန်းစားနဲ့ရှုမှတ်ပွားများလိုက်တဲ့မကြခင်မှာတခဏတွင်းမှာလေရှင်အယမိတ်တသည်ယဟန္တာဖြစ်ပါလေအရှင်ယမိတ်တဘာဖြစ်သွားဝိရိယကောင်းသွားတယ်နော်သေးသေးချာချာဝိရိယနဲ့ကြိုးစားအားထုတ်လိုက်တဲ့ချိန်ကမှသူ့စိတ်တွေကတိတ်ထက်တန်နေတရားရခြင်းစိတ်တွေပြင်းပြင်းပြပြဖြစ်နေတော့အရင်အရင်ကအားထုတ်ပင်ထုတ်တော်လေတရားမရခဲ့ဒီနေ့ခေါ်မှာအလူရှင်ဖြစ်တဲ့တက္ကမကြီးနဲ့သူသမီးပြောနေတဲ့စကားဟာတို့ဆင်းရဲခံလိုက်မယ်ငါခံလိုက်မယ်အရှင်မြတ်ကိုပဲလောင်းလို့မယ်ဆိုတဲ့ဒီစကားကြားတော်မှာဝိရိယနဲ့ကြိုးစားပတ်စပ်ကျင့်ကြံပွားများအထောက်လိုက်တာဒီသူသည်တရားသမားကိုသိမြင်တဲ့ယဟန္တာဖြစ်တယ်အဲ့တော့မှပြန်လာဆွန့်ခံတယ်နည်းနည်းနောက်ကျတယ်ပေါ့အမသမီးဖြစ်တဲ့သူကစောင့်နေတယ်ဆွန့်လောင်းဖို့အာဒီနေ့အရှင်မြတ်နောက်ကျလိုက်တာခါလိုက်ဒီချင်းဆိုလို့ရှိရင်ရောက်နေပြီဒီနေ့နောက်ကျလိုက်တာလို့စောင့်နေတာအရှင်မြတ်ကလာတဲ့ချိန်ကမှခါလိုက်ခါလိုက်နေနဲ့မတူတော့ဘူးသွားပုံလည်းပုံနေပုံထိုင်ပုံအမူအရာတွေပြောင်းသွားပြီပုံစံတွေပြောင်းသွားပြီပေါ့အရင်အရင်ရက်တွေကဆွမ်းခံကြွလာတာတာမန်ပုတ္တဆင်ယဟန္တာဘာဒီနေ့ယမိတ်တရှင်မြတ်ဒီတာမန်ပုတ္တဆင်ယမဟုတ်တော့ဘူးယဟန္တာဖြစ်သွားပြီတူသေးလားမတူတော့ဘူးယန္တာရှင်မြတ်ဖြစ်သွားပြီ။သွားပုံလားပုံနေပုံတိုင်ပုံနဲ့တရားဓမ္မနဲ့ရှိနေတဲ့ရှင်မြတ်သည်တရားရှိတဲ့ရှင်မြတ်သည်တိတ်ကိုအဲ့ဒါပြီးပြီးပြန်ပြပေါ့သေသေးတတ်တတ်ကြည်ညိုစရာမျက်နှာဆင်းကလည်းပဲကြည်လင်းလို့ဝင်းပါလို့ပေါ့ထူးကြတယ်ပေါ့ဒီနေ့တမီးတွေကဆွန်းလောင်းလိုက်ပြီရှင်မြတ်ကပြန်သွားညနေကျတော့အမေကြီးဖြစ်တဲ့သူကပြန်လာတော့မေးတယ်တမီးတွေအနက်ကအရှင်မြတ်ကိုဆွန်းလောင်းရဲ့လားမိတယ်လောင်းပါလေဒီနေ့ခါတိုင်းနေ့နဲ့မတူဘူးတဲ့ဒီနေ့ဆွန်းကကြွလာလေးပဲနောက်ကြတယ်ဆွမ်းလူကကြွလာတဲ့အရှင်မြတ်ကိုကြည့်ရတာလေးပဲတိတ်ကိုတတ်ပေတာပဲတိတ်ကြီးညိုစရာကောင်းတာပဲမိတယ်ဒီနေ့ထူးကြတယ်ဆိုတော့ဘုဒ္ဓကမကြီးကတိတယ်ငါသားတော်ယဟန်တော်တော်တဲ့တရားရသွားပြီဘာရသွားတရားရသွားပြီကတူတရားရဖို့အတွက်ဘုန်းကြီးတို့ပြိဿဖြစ်ပေါ်လာတဲ့ဝိရိယတွေသည်ဘယ်ကနေစဖြစ်လာတာတုန်းဆိုလို့ရှိရင်ဆွမ်းကိုယူသေးလို့ဘာယူသေးလို့လဲကဲအယမိတ်တရှင်မြတ်ကိုဘုန်းကြီးတို့ပြိဿတမူနာထားအခုလူနေတန်းနေကြတဲ့လူရှင်တွေဆိုတာကိုယ်နဲ့ဘာမှရွှေမေသားကြီးဒေါ်တာလည်းမဟုတ်ဘူးညီကောင်မတော်မလည်းမဟုတ်ဘူးသူတို့လူတန်းထောက်ပံ့နေတဲ့ဆွမ်းသည်ဘာအယုံပြုကြတာတုန်းဆိုလို့ရှိရင်တရားဓမ္မကျင့်ကြံတဲ့အချိန်ခါမှာချမ်းချမ်းသာသာနဲ့ကျင့်နိုင်ဖို့ဒီယောဂီတွေမပင်မပန်းမကြောက်မကြစားရတော့ရေးမပူမပင်ပြင်းပြစုံစုံနဲ့ကျင့်ကြံနိုင်ပါစီလို့ဒီထားရှိတဲ့စိတ်ဓာတ်ကိုလေးစားမယ်ဆိုလို့ရှိရင်ကိုယ်ကဘာလုပ်ရမှာလဲကြိုးစားပြီးတော့ကျင့်ရမယ်ဘယ်လိုကျင့်ရမှာလဲကြိုးစားပြီးတော့ကျင့်ရမယ်ပေါ့အဲ့ဒီစိတ်ထားတွေပေါ်လာပြီဆိုတာနဲ့တပြိုင်နက်ဘုန်းကြီးတို့ပြင်းတဲ့စိတ်တွေမရှိတော့ဘူးပေါ့ဝိဒ္ဓယာကြီးဖြစ်လာတယ်เนาะဒါဝိဒ္ဓယာဖြစ်ကြောင်းတပါပေါ့ပြန်ဆိုကြည့်ပေဘေးမြင်အာနိသင်မှန်အာနိသင်မှန်ကျင့်လန်းစင်ခြင်းဆွမ်းလင်းယိုသည်အမွေဖျားမြတ်ဇတ်အဖော်များအမွေဖျားမြတ်ဇတ်ဖော်များထူးခြားမြတ်ဟံတွေးကြံမကင်း လူပြင်းရှောင်ရှားကြိုးစားသူတွေလူပြင်းရှောင်ရှားကြိုးစားသူတွေအမွေဖျားမြတ်ဆတ်အဖော်များထူးခြားမြတ်ဟံတွေးကြံမကင်းလူပြင်းရှောင်ရှားကြိုးစားသူတွေလုံးလသေးနေသဝင်ဖြစ်စတေဝိရိယဖြစ်ကြောင်းဒီလူပြင်းရှောင်ရှားကြိုးစားသူတွေလုံးလသေးနေသဝင်ဖြစ်စတေဝိရိယဖြစ်ကြောင်းဒီဝိရိယဖြစ်ကြောင်းဘယ်နှပါး17ပါးဝိရိယသံမောစဉ်ဖြစ်လာဖို့ဝိရိယဖြစ်ပေါ်စေနိုင်တဲ့အကြောင်း17ချက်ရှိတယ်နော်အမွေဖျားမြတ်ဇတ်အဖော်များထူးခြားမြတ်ဟန်တွေးကြံမကင်ဘာလို့ဆိုလို့ရှိရင်အခုတရားဓမ္မဆိုတာဒီမြတ်စွာဘုရားရှင်ရဲ့အမွေပေါ့မြတ်စွာဘုရားရှင်ရဲ့အမွေကိုခံယူခြင်းနဲ့ငါသည်တဲ့ဘုရားစကားကိုလိုက်နာမှဖြစ်မယ်ကျင့်သုံးမှဖြစ်မယ်မိဘနဲ့သားသမီးမိဘတွေကသားသမီးအမွေပေးတယ်ပေါ့အဲ့လိုအမွေပေးတဲ့အချိန်ကမှမိဘစကားနားထောင်တဲ့သားသမီးကိုမိဘတွေကအမွေပေးခြင်းလေကဲမိဘစကားမှမလိုက်နာနားမထောင်တဲ့သူအမွေပေးလည်းပဲကုန်ပါပဲနားစကားမှမလိုက်နာဒီသားသမီးငါအမွေပေးဘာမှကြံမှာမဟုတ်ဘူးဆိုပြီးတော့မိဘတွေစိတ်ထဲမှာသူ့ကိုအမွေဆက်ခံခွင့်မပေးချင်မလွဲ့သာလို့မပြစ်သာလို့အတနာလုံးလို့ဒီလိုသာပေးရင်ပေးရမယ်တကယ်စိတ်ထဲမှာရှိတာကကိုယ်စကားနားထောင်တဲ့သူကိုကိုယ်အမွေပေးချင်တယ်ပေါ့အခုတရားဓမ္မဆိုတာဒီမြတ်စွာဘုရားရှင်ရဲ့အမွေဘုရင်တို့ကြင်ကြံအာထုတ်နေတဲ့မညာဖွညာနိဗ္ဗာန်ဆိုတာဒီဘု து အမွေလေမြတ်စွာဘုရားရဲ့အမွေမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့တရားမွေကိုခံယူမဲ့ငါသည်ဘုရားစကားကိုလိုက်နာမှဖြစ်မယ်မြတ်စွာဘုရားရဲ့စကားလိုက်နာမယ်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဘာပြောတော့ဆိုရင်ကြိုးစားဖို့အားထုတ်ဖို့မပြင်းမကြီးနဲ့ကြင့်ကြံပွားများဖို့ပဲပြောဟာဒီတိုင်းနေခြင်းတော်နေပြင်းခြင်းနဲ့ပြင်းအိတ်ခြင်းနဲ့အိတ်အာမထုတ်ခြင်းနဲ့နေလို့မြတ်စွာဘုရားပြောတာဟောတာရှိလားအပိရာတိုက်တွန်းတာပဲရှိတယ်တတိယဓမ္မကျင့်ကြံကြိုးစားအထုတ်ပါဒေဒီကြံကြကြိုးစားပန်းသာနဲ့ကျင့်ကြံပွားများပါနှလုံးသွင်းပါမရရအောင်ကျင့်ပါလို့ဘုရားရှင်ကိုရောင်မြတ်ကြီးဆုံးမတယ်ပြောကြတယ်ကျတော့ဘုရားစကားကိုလိုက်နာတဲ့သူသည်ကြိုးစားကျင့်နေတဲ့သူကြိုးစားကျင့်တဲ့သူမှာဘုရားစကားနားထောင်တဲ့သူပေါ့အဲ့တော့ကြိုးစားပြီးတော့မကျင့်ဘူးဆိုတဲ့သူဒီဘုန်းကြီးတော်ပရိသတ်မြတ်စွာဘုရားစကားနားထောင်တာလားနားမထောင်တာလားနားမထောင်တဲ့သူဘုရားရှင်ကအမွေပေးပါမလားမပေးဘူးဘုရားစကားကိုမလိုက်နာမကျင့်ကြတဲ့သူဘုရားရဲ့အမွေဖြစ်တဲ့တရားသမားကိုရဖို့ဆိုတာမဖြစ်နိုင်ဘူးအဲ့ဒါလေးကိုအမြဲတမ်းပြန်စင်းစားပြန်တွေးပေါ့ငါလိုခြင်းနေတာငါရခြင်းနေတာဒီတရားသူတရားမြတ်ဘုရားရှင်ရဲ့အမွေခံဖြစ်တဲ့တရားသူတရားမြတ်ကိုတည်းဒီအမွေကိုငါသည်ရယူဖို့ကြိုးစားနေတဲ့သူဖြစ်ရမေတနေ့လုံးလျောင်းတက်ရသွားဣတိယပုတ်လေးပါဒီနေရာမှာဘုန်းကြီးတို့ပြိဿဒီကိုရောက်လာတယ်ဆိုတာရည်ရွယ်ချက်ကတရားကျင့်ဖို့တရားထုတ်ဖို့ရောက်လာကြအာအကြောင်းမျိုးမျိုးနဲ့ပေါ့တရားတော်မှာရအောင်ရှာမေရတဲ့အချိန်ခါလေးနဲ့မှငါကြိုးစီကြီးနဲ့ကျင့်ကြံပွားများအထုတ်မယ်ဆိုပြီးတော့တို့လာကြတဲ့ရည်ရချက်မပြောက်စင်နဲ့ပေါ့ကြိုးစားကျင့်ကြံပွားများအထုတ်မှုကိုငါသည်ပြုမှသာလျှင်ဘုရားစကားကိုလိုက်နာသူဖြစ်လိမ့်မယ်ဘုရားစကားလိုက်နာသူမှသာလျှင်လည်းဘုရားရဲ့အမွေကိုခံယူရမယ်အဲ့ဒီတစ်ချက်စဉ်းစားပေါ့နော်နောက်တစ်ခါဘုရားရှင်ကိုရောင်မြတ်ကြီးသည်ထူးခြားတော်မူတဲ့မြတ်စွာဘုရားမြင့်မြတ်တော်မူတဲ့မြတ်စွာဘုရားထူးခြားမြင့်မြတ်တော်မူတဲ့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးသည်ကဲကိုယ့်ရဲ့ဆင်ရပေါ့ ဘိန္ဒပရိသတ်ကမြတ်စွာဘုရားရဲ့တပည့်တာဝကဆရာနဲ့တပည့်ဆရာနဲ့တပည့်မှာဆရာဖြစ်တဲ့သူကလုံးလဝိရိယရှိဘိန္ဒဘုရားဖြစ်ကိုမရောက်ခင်နေကိုကမြတ်စွာဘုရားမှာဝိရိယတွေကရှိပြီးသားဘုရားဖြစ်လာပြီဆိုတဲ့အချိန်ခါမှာလည်းပဲဝိရိယတွေမထုတ်တော့ဘူးလားအမထုတ်ဘူးလားဆိုတော့မြတ်စွာဘုရားဝိရိယစိုက်ထုတ်တာပဲတနေ့တနေ့မှာအဲ့ချိန်ဆိုတာနိုင်ပိုင်းလောက်ပဲရှိကျန်တဲ့ချိန်ခါမှာဘာလုပ်နေတော့အချိန်ပြည့်လုံလဝိရိယစိုက်ထုတ်ပြီးတော့လှုပ်လှုပ်တယ်အဲ့တော့ဘုရားရှင်ကိုရောင်မြတ်ကြီးဒီဝိရိယစိုက်ထုတ်တော်မူတဲ့မြတ်စွာဘုရားထူးခြားမြင့်မြတ်တဲ့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့တပည့်ဖြစ်နေတဲ့ငါသည်ဘုရားတပည့်ဖြစ်နေတယ်ဘိန္ဒပရိသတ်ဒီဘုသူတပည့်လေဘုရားတပည့်အခုကြည့်နေတဲ့တရားသည်ဘုသူတရားလေမြတ်စွာဘုရားရဲ့တရားနော်ဒီတရားတွေအခုဘုန်းကြီးတို့သိလို့ဟောတာမဟုတ်ဘူးမြတ်စွာဘုရားဟောကြားတာလို့ဟောရတာအခုကျင့်နေတဲ့တရားသည်ဘုရားရှင်ကိုယ်တော်မြတ်ကြီးပေးတဲ့နိလန်းဒီလန်းစဉ်တိုင်းငါသည်ကြင့်ကြံပွားများအထုတ်နေတယ်ဆရာသမားဖြစ်တဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဝိရိယရှိတော်မူတဲ့မြတ်စွာဘုရားကဲဝိရိယရှိတဲ့မြတ်စွာဘုရားရဲ့တပည့်ကလည်းပဲဝိရိယနည်းရမှာလားဝိရိယရှိရမှာလားဝိရိယရှိမှဖြစ်မယ်ကြိုးစားကြင့်မှဖြစ်မယ်အဲတခါတလေပြင်းလာတဲ့စိတ်တွေဝင်ရင်ဘုန်းကြီးတို့ပြိတ္တာအဲ့ဒါလေးတွေးလိုက်ဆင်ခြင်လိုက်ပေါ့နော်တခါတလေအချင်းငိုင်းကြီးပြီးတော့အာငါတရားထုတ်ရတာပြင်းလိုက်တာတချိန်လာလဲဒီယုံဒီနာမဲရှုတချိန်လာလဲဒီယုံဒီနာမဲရှုမိုးလင်းကနေမိုးချုပ်ဓာကြီးပဲငါရှုနေရတယ်ကြည့်နေရတယ်ဆိုပြီးတော့ညီးငွေလာတဲ့အချိန်ကမှနှလုံးသွင်းဖို့ပေါ့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့တပည့်တော်ကဖြစ်တဲ့ငါသည်မပြင်းမကြီးကျင်းမှဖြစ်မယ်နောက်တခါထူးခြားမြင့်မြတ်တဲ့ဇတ်တဲ့အခုဘုန်းကြီးတို့ပြိတ္တတို့အမိကောကယောဂီဆိုတဲ့အမိပေါ့ယောဂီဆိုတာကြင့်ကြံနေတဲ့သူယောဂီဆိုတာဘာလုပ်နေလဲကြင့်ကြံနေတဲ့သူမှယောဂီဆိုတဲ့အမိကောရတယ်မကြင်မကြံမပွားမရပဲနေနေမယ်ဆိုရင်လည်းငါသည်ယောဂီအမိခံတိုက်သူမဖြစ်ဘူးနော်အဲ့တော့ကြံတဲ့ယောဂီတွေဘာလုပ်နေကြစူးစမ်းကြင့်နေကြကြံတဲ့ယောဂီတွေစူးစမ်းပြီးတော့ကြင့်နေတယ်ဆိုလို့ရှိရင်ငါလည်းပဲယောဂီတွေနဲ့အမိတူပေါ့အခြေနေတူအဆင့်တန်းတူအဲ့တော့ငါလည်းယောဂီတယောက်ပဲယောဂီတယောက်ဖြစ်တဲ့ငါသည်ဒီတိုင်းနေလို့မတော်ဘူးစူးစမ်းကြင့်မှဖြစ်မယ်အာထုတ်နေမှဖြစ်မယ်ဝိရိယကိုစိုက်ထုတ်ကကြင့်ကြံမှသာလေငါသည်ယောဂီအမိခံထိုက်သူဖြစ်လိမ့်မယ်ကိုပောင်ဝကျင်ကိုအပေါင်းသင်တကယ်ကျင့်နေကြတယ်ပေါ့ကိုနဲ့သတင်းသုံးပေါ်ဒီစူးစမ်းကျင့်နေကြတယ်ဒုတကွာတရားကျင့်နေယောဂီတွေအာထုတ်နေကြအာငါအာမထုတ်လို့တော့မဖြစ်ဘူးသူတို့အာထုတ်တယ်လို့ငါအာထုတ်မှဖြစ်မယ်အာသူတို့စူးစမ်းတယ်လို့ငါဒီလည်းပဲစူးစမ်းမှဖြစ်မယ်ကိုကမစူးစမ်းမဲ့နဲ့နေလိုက်တယ်ပေါ်ပေါ်တန်တန်နေလိုက်တယ်ဆိုလို့ရှိရင်ကိုအတွက်နဲ့ကျန်တဲ့ယောဂီတွေပါတိတ်ခါကြတယ်နာမည်ပြက်တယ်ပေါ့ဒီဖြစ်မျိုးတော့အရောက်ခံလို့မဖြစ်ဘူးငါကြိုးစားနေမှဖြစ်မယ်ဒီလိုနှလုံးသွင်းလိုက်ရင်လည်းပဲဘုန်းကြီးတို့ပြိဿမှာအာထုတ်ခြင်းစိတ်တွေပေါ်လာတဲ့စိတ်တွေတက်ကြွလာတယ်ပေါ့အမွေပညာမြတ်ဆက်ဖို့များထူးခြားမြတ်ဟံဇက်ကလည်းပဲမြင့်မြတ်တယ်ပေါ့ဘလို့ဇက်ကမြင့်မြတ်တော့ဆိုလို့ရှိရင်ကိုသည်တိလန်းရှိနေတဲ့သူတရားကျင့်နေတဲ့သူကိုဇာတိအဖြစ်ဘုန်းကြီးတို့ဇတ်ဆိုတာဇာတိပဲအခုအိမ်မနေတော့ကတော့ဖြစ်ဘယ်မျိုးနေတယ်ဘယ်ရွာနေတယ်ဘယ်ဇာတိနေတယ်ပေါ့အခုဒီနေရာကိုရောက်လာလို့ရှိရင်အားလုံးဒီဘုန်းကြီးတို့ပြိဿတသွေးတဲ့တသားတဲ့တဆက်တဲ့ဖြစ်သွားတယ်တူတူပေါ့အဆင့်တူအတန်းတူဖြစ်သွားတယ်တရားအထုတ်နေတဲ့သူတွေဒီတော့ကိုယ်အပေါင်းသင်တငယ်ချင်းနေတဲ့ကျင့်ကြံပွားများနေကြတဲ့ဓမ္မမိတ်ဆွေတွေလည်းကျင့်ကြံနေကြတယ်အတူနေသူတွေလည်းပဲကျင့်ကြံနေကြတဲ့ချိန်ကမှငါသည်မကျင်မဲနဲ့နေလို့မဖြစ်ဘူးတွေးကျင်ရတွေးနေလို့မဖြစ်ဘူးငေးကျင်ရငေးနေလို့မဖြစ်ဘူးပော့ပော့တန်တန်နေလို့မဖြစ်ဘူးစူးစမ်းနေရမေးအဲ့ဒီသဘောမျိုးလေးပြန်စဉ်းစားလိုက်ရင်လေဘုန်းတော်ပြိတ္တမှာဝိရိယသည်တက်လာမယ်ပေါ့နောက်တစ်ချက်ကပါပြောလို့လူပြင်းရှောင်ရှာပါရှောင်ရမယ်ပြင်းတဲ့သူကိုရှောင်ကျင်းနေရမယ်ဒီအချက်ကတော့ဖြစ်ဘောဇဉ်တရားတိုင်းမှာတူတူပဲသ တတိပြည့်ကျင်လို့ရှိရင်နဲ့မေးတဲ့သူကိုရှောင်းနေပညာရကျင်တယ်ဆိုလို့ရှိရင်ပညာနေတဲ့သူကိုရှောင်းပါဝိရိယဖြစ်ကျင်တယ်ဆိုရင်လူပြင်းကိုရှောင်းပါပြင်းသူကိုရှောင်းပါလေပြင်းတဲ့သူနဲ့ပေါင်းရင်ကိုယ်လည်းပဲပြင်းတယ်ပေါ့ဘုန်းကြီးတို့ဓာတ်ဆိုတာကူးဆက်တယ်ကဲကိုယ်နဲ့တင်းတဲ့သူတွေကအာမထုတ်ဘူးဆိုလို့ရှိရင်ကိုယ်လည်းပဲဟာသတို့လည်းပဲသလိုနေတာပဲသူတို့လည်းပဲတလူနေငါလည်းတလူနေမယ်ပေါ့ကောင်းတဲ့အမှုချင်းကမကူးဘူးကူးဖို့ဆိုတာခက်တယ်မကောင်းတဲ့အမှုချင်းဆိုတာကကူးဆက်ဖို့လွယ်တယ်ပေါ့နော်အဲ့တော့ပြင်းတဲ့သူနဲ့သွားပေါက်လိုက်ဟေ့တို့ဒီတစ်ချိန်လေးနားလိုက်ကြစို့တို့ဒီချိန်လေးတော့ပြေခိုးလိုက်ကြစို့ဟာတို့နောက်ရက်မှပဲတေချာအထုတ်တော့မယ်ဒီရက်တော့ပြေဘာလုပ်ကြစို့ဆိုပြီးတော့အဲ့ဒါအဖို့ဆက်လိုက်ရင်သွားပြီပေါ့ပြင်းတဲ့သူနဲ့ပေါင်းရင်ကိုယ်လည်းပဲပြင်းနော်ဒါကြောင့်အခုဒီတစ်ချက်မှတ်တာလူပြင်းရှောင်ရှာပါရှောင်ရမယ်ပြင်းတဲ့သူကိုရှောင်ရမယ်အဲ့တော့ဘုန်းကြီးတို့ပရိသတ်ကိုတူတူလာတဲ့သူကပြင်းနေတယ်ဆိုလို့ရှိရင်သူများကိုမပေါင်းတော့ဘူးနော်ဝိုက်ပယ်ခံရမှာပြစ်ပယ်ခံရမှာအဲ့တော့အဲ့ဒီပြင်းမျိုးရောက်လို့တော့မသိတော့ဘူးပညာရှိသူတော်ကောင်းတွေကပြင်းတဲ့ငန်းကိုယ်တွေရှောင်ရှာသွားကြလိမ့်မယ်ငါဒီပြင်းနေမယ်ဆိုရင်လည်းပညာရှိသူတော်ကောင်းတွေငါ့ကိုအပေါင်းအသင်းမလုပ်ဘဲနဲ့နေကြလိမ့်မယ်ဒါလေးနှလုံးသွင်းလိုက်တွေးလိုက်လို့ရှိရင်လည်းပဲစိတ်ဓာတ်တွေအားရလာတယ်တက်ကြွလာတယ်နှောင်းမဆုတ်ကျင်တော့ဘူးမဖြစ်မနေလုပ်မယ်ပေါ့မရရအောင်ငါကျင့်မယ်မရရအောင်အားထုတ်မယ်ဆိုတဲ့စိတ်ထားမျိုးတွေဖြစ်ပေါ်လာလိမ့်မယ်နောက်တစ်ချက်ဗာနဲ့တွဲမယ်ကြိုးစားသူတွဲဘယ်သူနဲ့တွဲမယ်ကြိုးစားတဲ့သူနဲ့ပေါင်းသင်းနေရမယ်တွဲရမယ်အရေးကြီးတယ်ပေါ့ပေါင်းသင်းနော်မေးတဲ့သူနဲ့ပေါင်းရင်ကိုယ်လည်းမေးပညာနေတဲ့သူနဲ့ပေါင်းသင်းရင်ကိုယ်လည်းပညာနေတယ်ဝိရိယနေသူနဲ့ပေါင်းမယ်ဆိုရင်ကိုယ်လည်းပဲဝိရိယတွေနေလာတယ်ကြိုးစားအထုတ်သူနဲ့ပေါင်းလို့ရှိရင်ဘုန်းကြီးတို့ပရိသတ်ကဲပတ်ဝန်းကျင်ကသူတွေကကြိုးစားနေကြတယ်ကိုနီးနာသူနေသေးကြိုးစားနေတဲ့ဆိုရင်ကိုယ်လည်းမနေနိုင်ဘူးနော်အကုန်လုံးအားထုတ်နေတယ်တယောက်မှကြံစူးစမ်းနေတယ်ဆိုလို့ရှိရင်ကိုတယောက်တည်းဒီတိုင်းနေဖို့ဆိုတာစိတ်ထဲမရှိတော့ဘူးမနေရတော့ဘူးငါလည်းအားထုတ်မယ်ငါလည်းကြင့်မယ်ငါလည်းစူးစမ်းမယ်ပေါ့ဒီစိတ်ထားမျိုးဝင်လာအောင်နဲ့စူးစမ်းတဲ့သူနဲ့တွဲရမယ်စူးစမ်းသူနဲ့ပေါင်းတင်ရမယ်လုံလတဲ့နဲ့သဝင်ဖြစ်တဲ့လုံလတရားတွေထဲမှာစူးစမ်းထုတ်တဲ့ဝိရိယတရားတွေဒီထဲမှာစိတ်ကိုနှိမ့်မြုပ်ပြီးတော့ထားမယ်ဘလို့နေလို့ရှိရင်အာထုဖြစ်မှလည်းဘလို့နေရင်ချင်းမြတ်မှလည်းဘလို့ကြိုးစားရင်တော့ဖြစ်ငါသည်ဝိရိယတွေတိုးတက်လာမှလည်းဆိုတာကိုအမြဲတမ်းတွေးတောဆင်ခြင်နေမယ်ဆိုရင်ဝိရိယတန်ဖိုးစဉ်ဖြစ်လာလိမ့်မယ်ဘာတန်ဖိုးစဉ်လဲဝိရိယတန်ဖိုးစဉ်ဝိရိယတန်ဖိုးစဉ်ဖြစ်ကြောင်း၁၇ချက်ပေါ့ဟုတ်ပြီလားအဲ့တော့ဘုန်းကြီးတို့အခုဒီညဆိုလို့ရှိရင်ပြောလိုက်တာတံဘောစဉ်၃ပါးတတိတံဘောစဉ်ပြီးပြီဓမ္မဝိစီယတံဘောစဉ်ပြီးပြီဝိရိယတံဘောစဉ်ပြီးပြီအခုတကယ်တရားလုပ်ကိုလုပ်တဲ့သူမှမဖြစ်မနေရှိရမယ်ချက်၃ချက်မဖြစ်မနေပြည့်စုံရမယ်တရား၃ပါးသည်တတိရဲ့ပညာရဲ့ဝိရိယရဲ့ဘယ်နှမျိုးလဲကဲဒီ၃မျိုးတကယ်ကိုလိုအပ်တယ်နော်အခုရုပ်လို့ရှုလိုက်တဲ့တစ်ချက်နာမ်လို့ရှုလိုက်တဲ့တစ်ချက်ရှုမှအထုတ်လိုက်တဲ့တစ်ချက်လေးမှာဒီ၃မျိုးတွဲဆက်ပြီးတော့ပါသွားမှကိုဖြစ်မှာကဲတေးသေးချာချာနှလုံးသွင်းကြည့်စဉ်းစားကြည့်ကိုမထင်ရှားတဲ့သဘောတရားရုပ်လို့ရှုလိုက်တဲ့အချိန်ခါမှာဘုန်းကြီးတို့ပြိတ္တရုပ်လို့ရှုနိုင်ဖို့တတိမထားရင်တတိမထားဘဲနဲ့နေတဲ့သူအတွက်ဒီလိုရှုမှတ်တဲ့စိတ်ဘလုံးမှမဖြစ်လာဘူးအဲ့တော့တစ်တတိပါနေပြီပေါ့ရုပ်လို့တစ်ချက်ရှုလိုက်ရင်ဘာပါနေလဲတတိပါဒါရုပ်တရားပဲကိုမထင်ရှားဖြစ်နေတဲ့ပူရာတွေအေးရာတွေညောင်းတာတွေတောက်တင်းတာတွေနာကျင်ကြိုက်ခဲတာတွေခန္ဓာကိုယ်တွေဖြစ်ပေါ်နေတဲ့သဘောတရားတွေသည်ရုပ်တရားပါပဲလို့သိလိုက်တာကပညာရုပ်ကိုယုံမှန်းသိလိုက်တာပါလေအဲအဲ့လိုပဲသိတဲ့အသိကနံတရားပဲပူတယ်လို့သိတယ်အေးတယ်လို့သိတယ်ညောင်းကြိုက်နာကျင်နေတယ်လို့သိတဲ့အသည့်သည်နံတရားဒါဟာနံပဲလို့သိလိုက်တဲ့အချိန်ခါမှာပညာပါတယ် တစ်ချက်ရှုလိုက်တဲ့အချိန်ကမှသတိနဲ့ပညာနှစ်ခုမပါဘူးလားတစ်ချက်ရှုတဲ့အချိန်ကမှသတိနဲ့ပညာပါနေပြီဒီနေရာမှာဘုန်းကြီးတို့ပြိဿဆက်ခါဆက်ခါဖြစ်နေဖို့အတွက်နောက်ကနေပန်းလိုက်ပေးရမယ်ဝိရိယလိုက်ပေးရမယ်ကတစ်ချက်တည်းရှုလို့ပြီးတာမဟုတ်ဘူးရုပ်လို့တစ်ချက်ရှုရုံနာလို့တစ်ချက်ရှုရုံနဲ့ဘုန်းကြီးတို့ပြိဿကမဲညာပညာနိဗ္ဗာန်ကိုတစ်ခါတည်းတန်းရသွားတန်းတည်သွားလို့ရှိရင်တော့ဝိရိယမလိုဘူးပေါ့နော်ဒါမဲ့လူကောင်ကဒီယုတ်ဒီနာဓမ္မတွေကိုတည်းမသိသေးဘူးမမြင်သေးဘူးယုံနာတရားတွေကိုအခြေခံကသိမြင်ရမယ်မဉ္ဇဉ်ဘုံဉ္ဇဉ်ပေါ်လာဖို့နောက်ကနေဝိရိယစိုက်ထုတ်နေရမယ်ချိန်မောင်းများစွာရှုမှတ်နေတယ်ဆိုတာဒီဝိရိယအဆက်မပြတ်ရှုမှတ်နေတယ်ဆိုတာလေဝိရိယပဲနော်ကနေ့တိုင်းနေ့တိုင်းဘုန်းကြီးတို့ပြိဿရှုမှတ်နေတယ်ဆိုတာလေပဲဝိရိယပဲအဲ့ဒီဝိရိယကနောက်ကနေအားဖြစ်ပြီးကုညီပြီးလို့ရှိရင်တရားသိတရားမြင်လေခဏလေးတိုးတက်တယ်ပေါ့ဥမာပြတိုက်ပွဲတစ်ပွဲတိုက်ခိုက်နေကြသူနိုင်ကိုနိုင်တိုက်နေကြရန်သူနဲ့တိုက်ပွဲဝင်နေတဲ့အချိန်ခါမှာကိုယ့်ဘက်ကအကြအရှုံးတွေများနေပြီမလုံးမမအောင်မြင်တော့ဘူးပေါ့တပတ်ရန်သူကအင်အားသိကောင်းနေနိုင်ရတော်မေးအဲ့ဒီအချိန်ကမှကိုယ့်ဘက်ကဘာလိုလာလို့ဆိုလို့ရှိရင်စစ်ကူလိုလာပြီပေါ့ဟာနောက်ကနေပြီးတော့စစ်ကူရောက်လာတဲ့ရန်သူတပ်ကိုစားပေါင်းများစွာအင်အားကြီးမားတဲ့စစ်ကူရသွားပြီဆိုလို့ရှိရင်ဘုန်းကြီးတို့ပြိဿတီးတိုက်ပွဲမှာမနိုင်ဘူးလားနိုင်နေအကိုကိလေသာရန်သူတွေနဲ့တိုက်ခတ်နေတဲ့နေရာမှာကိုယ့်အတွက်စစ်ကူသည်ဝိရိယဘုန်းကြီးတို့ပြိဿကိုကူညီပေးပါသည်ဘာလို့လဲဝိရိယကကူညီပေးမှာတရားရဖို့အဲ့ဒီဝိရိယကကုညီပေးထောက်ပံ့ပေးလိုက်လို့ရှိရင်အရှိန်ဟုန်ပြင်းပြင်းနဲ့အသိဉာဏ်တွေတခါတည်းထိုးထွင်းပြီးတော့တည်သွားတယ်။တရိပ်ရိပ်နဲ့အရာဖြစ်ပေါ်သမျှပေါ်လာယုတ်တရားမှတ်တယ်နန္တရားမှတ်တယ်ယုတ်တရားလည်းသိနေတယ်နန္တရားလည်းသိနေတယ်ယုတ်တရားနန္တရားတွေကိုအဆက်မပြတ်ရှုမှတ်ပြီးတော့တရားအသိဉာဏ်တွေတိုးတက်သွားတယ်ဆိုတာဒီဝိရိယတွန်းအားပေးလိုက်မှဖြစ်လာတာတဲ့ဒါကြောင့်တတိနဲ့ပညာရှိပြီးတဲ့ချိန်ကမှတတိပညာပြည့်စုံတဲ့ယောဂီတွေနောက်တစ်ခုလိုအပ်ချက်သည်ဝိညာပံဘောစဉ်ဘာသာမောစဉ်လဲကဲဘုန်းကြီးတို့ယောဂီတွေလည်းအခုတတိလည်းထားတတ်ပြီပေါ့ရှုရမယ့်တရားတွေတတိထားတတ်နေပြီရှုမှမယ့်ယုံနာတရားတွေကိုသိနေပြီဆိုလို့ရှိရင်နောက်ကနေဗာလိုက်ပေးရမယ်ဝိညာလိုက်ပေးပါတဲ့ဝိညာလေးတွန်းအားပေးလိုက်လို့ရှိရင်တရားသိမြင်နေပို့ပြီးတော့တွက်လန့်လာလိမ့်မယ်မြန်ဆန်လာလိမ့်မယ်တဲ့ဒါကြောင့်မို့လို့ဝိရိယနဲ့ကြိုးစားပန်းစားရှုမှတ်ပွားများအထုတ်နိုင်ကြသဖြင့်ဒုက္ခကပ်သိငြိမ်းရမှန်မြတ်နိဗ္ဗာန်ကိုလင်းမြန်တွယ်ကူစွာနဲ့ရရောက်နိုင်ကြပါစေကုန်သတည်းလို့ဆုတောင်းပြီးတော့ပဲတရားဤကုံချုပ်ကြဆို။ဗောဓိယပစ္စယဟောတုဣဒံသောပုံညမင်္ဂလံပုံညဘာကံသူလဲဘန္တုပမောတံတုသာတိဝကံနောမြတ်မြတ်သာကြီးပါရမီယဉ်ကျူးဇာနိတုသရောစဉ်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံဘုံညမင်္ဂလံဗုဒ္ဓံဟောကြားတရားဒေသနာများဩဝါကိုနာဂမသာပြန်ဟောကြား၍ပွားများကျင့်ကြံဖာမံကျုကောအတောရသည်ကုသိုလ်ဘုံညမင်္ဂလာသည်ဗောဓိယသစ္စာလေးအင်္ဂံတစဉ်ကိုပြန်ရှင်းစုကုထုပုယတံဗောဓိညာဤပစ္စယဥပနိတယမိယသဖြင့်မௌချရာအကြောင်းကောင်းမြတ်တဲ့ထောက်ပံ့သည့်ဟောတုစင်စစ်မသွေဖြစ်ပါစေတည်းဣဒံဘုံညဘာကိစ္စဗုဒ္ဓံဟောကြားတရားဒေသနာများဩဝါကိုနာဂမသပြန်ဟောကြား၍ပွားများကျင့်ကြံဗာမံကျုကောအတောရသည့်ကုသိုလ်ဘုံညမင်္ဂလာဤပုဗ္ဗင်္ဂကိုလည်းသတေဝကကဗ္ဗမနိသမြဝိနည်းများစွာသတ္တဝါအနန္တမန္တမြတို့သည်သူလဗန်သူရွှင်လန်းကြည်မြေဝါကွားပုံစီတွေ့တကဲ့သို့ပီတိငွေစိတ်မှထုံးလျက်အိဋ္ဌယုံတွေ့တုလို့မို့ជីနုကိုပံရယူနိုင်ကြပါစေကုန်တည်းသူလတာကိုစီကိုစီလုံးကြီးရဲ့จิตသာရှင်ပြောင်းအလုံးမြတ်သူညာယူကြကုန်ပြည့်၍ပမောရံသူကိုစိတ်နဲ့ကြလွိစားပြီးပြေကားကျွဲမဝမ်းမြောက်နိုင်ကြပါစေကုန်တည်းဝါပမောရံသူလူပြည်နေမကတပြည်မှာဆက်သွယ်လျက်ထက်နေမြမခြင်းလုံးမပြသတင်းကပါတုံအောင်တတ္တဟုံနည်းလျက်မောက်ပြည်လျင်ဝါမြဝါသာ ပတ္တနာအောင်စုကံကပြုလျင်သာဓုတံအောင်နမိတ်ဖြင့်အောင်ဘိသိက်တွန်းလောင်းနိုင်ကြပါစေကုန်သတည်း